စီတမဆေးရခိုင်ပြည်နယ်အတွင်းမှာဒီရက်ပိုင်းတွင်အေးအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကနေပြီးတော့မြို့နယ်၄ခုမှာထိုးစစ်စင်နာရီလှုပ်ဆောင်လာနေတဲ့အတွက်မြမစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေပါတယ်။ဒီကနေ့မှဘူးသီးတောင်မင်းပြားနဲ့ကြောက်တော်မြောက်ဦးနေဆက်ဖက်မှာမြမတပ်စခန်းတစ်ခုကိုအေးအေးဘက်ကတိုက်ခိုက်နေတယ်လို့ကလဒန်မြေအတွင်းတပ်မတော်စစ်သည်မုံနဲ့တပ်မတော်တပ်ရင်းဌာနချုပ်တွေကိုတိုက်ခိုက်ခဲ့တယ်လို့အေးအေးတာဝန်ရှိသူတွေကပြောပါတယ်။မနေ့ကရေးတဲ့တင်မောတိုက်ခိုက်ခံရကြောင်းနဲ့ဒီမနေ့လင်းမွေတောင်တပ်စခန်းမှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းတပ်မတော်ဘက်ကလည်းအတည်ပြုပြောဆိုပါတယ်။ရခိုင်ပြည်နယ်တိုက်ပွဲနောက်ဆုံးအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်နိုင်ကွင်းကနေပြောပြပေးပါရှင်။
ရခိုင်ပြည်နယ်တွင်မနေ့ကနဲ့ဒီကနေ့မြို့နယ်လေးမြို့နယ်မှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကထိုးစစ်တွေပုံမူလှုပ်ဆောင်လာတာကြောင့်မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေတာပါမနေ့ကညနေပိုင်းနဲ့ဒီကနေ့ထိမြောက်ဦးနဲ့ကြောက်တော်နယ်စပ်တွင်မြန်မာရေသတင်းပေါ်နဲ့မြန်မာတိုက်ရင်စခန်းတွေကိုအေးအေးဘက်ကတိုက်ခိုက်ခဲ့ပြီးစစ်တွေရန်ကုန်ကားလမ်းကိုယာယီပိတ်ဆို့ထားတယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်နေ့ကတော့တိုက်ပွဲတွေတော့ဒီမှာအပြင်းထန်ဖြစ်နေတာရှိတယ်အဲ့ဒီမြောက်ဦးနဲ့ကြောက်တော်ကြားပေါ့နော်အဲ့ဒီလမ်းမွေတောင်ဆိုတဲ့နေရာမှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်ဒီမနေ့မှာဒီမှာစစ်တပ်ဘက်ကတော့အကြအဆုံးတွေတော်တော်များတာရှိတယ်ညကတော့ကလဒန်မြစ်ထင်းမှာသွားနေတဲ့စစ်တင်ဘိုးတစီကိုလည်းပဲကြောက်တော့နားမှနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒါပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်ကြောက်တော့စက်ကခကူဌာနချုပ်ကိုလည်းပဲကျွန်တော်တို့ဘက်ကနေပြီးတော့ဒါတနေကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်လောက်ခဲ့တဲ့ညကနောက်ပြီးတော့ဒီတောင်းတောင်ကျိုးအဲ့ဒီမှာဒီတိုင်ရင်စခန်းပေါ့နော်3ခွန်6အဲ့ဒီစခန်းပေါ့အဲ့ဒီလနေကြီးစခန်းတွေကိုလည်းပဲကျွန်တော်တို့ဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်ဒီမနေ့မှာတော့ဒီအဲ့ဒီတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်မို့လို့ဒီကျောက်တော်နာကဒီမဟာမင်းလောက်ကနေပြီးတော့လမ်းတွေကိုပိုက်ထားတယ်ဗျာကျွန်တော်တို့ဘက်ကနေတော့နောက်မြောက်မြို့အတွက်ဒီကဲနာကနေပြီးတော့ကျွန်တော်တို့ပိုက်ထားတာရှိတယ်။ယာယီပိုက်ထားတာပါ။အဲ့ဒီစစ်တွေရန်ကုန်ဟိုက်ဝေးထက်မှာပေါ့နော်
။ဒီမနေ့ဘူးတီတောင်မြို့နယ်အတွင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကြီးရွာရှိဖက်ပွတ်203ဆောင်ကုန်းပေါ်မှာနှစ်ဖက်သက်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးအပြင်ရဟတ်ရင်နဲ့ပစ်ခတ်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒီဘူးတီတောင်ဥယင်တာရွာဘက်မှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတာရှိတယ်။မနေ့ကတော့မင်းပြမျိုးနယ်ဒီအဲ့ဒီပန်းမြောင်းရွာနဲ့အချင်းမြောက်ဖက်ပေါ့အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်။ဆိုတော့ဗမာစစ်တပ်ဘက်ကတော့အထူးကကြာဆုံးနေရှိတယ်။ကျွန်တော်တို့ဘက်ကလည်းပဲကြာဆုံးတာနှစ်ယောက်ရှိတယ်။သူတို့ကမနေ့ကနေပြီးတော့ဟယ်လီကော်ပတာ၂စီးနဲ့လာဖြစ်တာ
။မနေ့ကမင်းပြမျိုးနယ်တိုက်ပွဲတွင်ရခိုင်လက်နက်ကိုင်အေဘက်ကစစ်တီနူးကြာဆုံးခဲ့တယ်လို့အေဘက်ကထုတ်ပြန်ထားပါတယ်။မနီကနဲ့ဒီမနဲ့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါရယ
်ကျောက်တော်ဝင်းကျင်ကနဒန်မြေကျွန်းမှာသဘာဝဘေးရန်တွေဖြစ်လို့ရှိရင်ကုညီကယ်ဆယ်ရေးအချိန်နဲ့တပြေးညီလုံးနိုင်အောင်ဆိုပြီးတော့မှထားတဲ့ကန်တော့ရင်ကိုအေအေတွေကနေပြီးတော့မှဟာလားမင်းညားကကျနာကနေပြီးတော့မှမိုင်းဆွဲပြီးတော့မှမိုင်းပစ်ချတာပေါ့လက်နက်ငယ်တွေနဲ့အဲ့လိုပြစ်တယ်ကျွန်တော်တို့ကလည်းပြန်လို့ပြစ်တဲ့နေရာကိုပြန်ပြစ်တာတို့အဲ့ဒီကြောက်တော့နဲ့ရောက်ကြတယ်မှာရှိရဲ့လန်ဒရာတွေမခွဲအောင်လေးမွေတောင်တော့မှာကျွန်တော်လုံမွေးတက်ွက်တော့ထားတာလားရှိတယ်။မနေ့၄နေ့လောက်မှာအဲ့ဒီလေးမွေတောင်မှာရှိရဲ့တော့လုံမွေးတက်ွက်ကိုလာချတဲ့အပိုင်းဆိုပြီးတော့ကျွန်တော်တို့ကလည်းတရင်အပိုင်းရတော့ပြန်ပြီးတော့မှာစောင့်ချလိုက်တာအဲအေးတွေထိနာသွားတယ်လို့သိရတယ်။ဒီနေ့ကျတာလေးမွေတောင်ဖြစ်စဉ်ဖြစ်တဲ့မနေ့ညကန်တော့ရင်ကိုလာနောက်ဆက်ဖြစ်တာရှိတယ်။အခုကတော့ point နှစ်တုံများတော့ကျွန်တော်တို့ဒီနေ့တည်းချနေတော့မှာပေါ့ဗျ။
ကြောက်တော်မျိုးနဲ့ရေရင်ပြေကမှုဖြစ်စင်မှာထိခိုက်မှုမရှိဘူးလို့တမတော်ဘက်ကပြောဆိုနေတယ်လို့တောင်းတောင်ယူတိုင်ရင်စကန်းကိုအေအေဘက်ကပြေကခဲ့တာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးမနေ့ကနဲ့ဒီကနေ့တိုက်ပွဲတွေမှာနှစ်ဖက်စစ်တီတွေကြာဆုံးမှုများခဲ့ကြောင်းနှစ်ဖက်တာဝန်ရှိသူတွေကပြောနေပေမဲ့တိချာတိမပြုတ်နိုင်သေးပါဘူးမနေ့ညကတောင်းတောင်ယူကြေးရွာတပ်စခန်းဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့တောင်းတောင်ယူရွာသားတို့ကပြောပါတယ်
မင်းကညာစင်နယ်လောက်ဒီကပါဆက်ရစီနေပါခင်ဗျစင်နယ်လောက်ကြာတယ်စစ်တယ်လောက်ဒီကြီးနေမောလောင်းလေးနိုင်ကြီးမှာပြည်ပြီးတော့တိပိတွေစားဖြစ်ပါတယ်ခင်ဗျဟောက်တယ်ဒီကရောက်နေတာပဲကျဲကလေးကနေပိုက်တယ်ဟိုကလည်းပိုက်တယ်ဆိုတော့
လက်ရှိမြောက်ဦးနဲ့ကြောက်တော်ကြာလင်းမွေတောင်တိုက်ပွဲပြီးဆုံးသွားပြီဆိုပေမဲ့ထိခိုက်မှုတွေမသိရသေးသလိုရန်ကုန်စစ်တွေကလမ်းကိုတော့ယာယီပိတ်ထားဆဲလို့အေးဘက်ကပြောပါတယ်မင်းပြမြို့နယ်ပန်းမြောင်းကျေးရွာဘက်မှာဩဂုတ်လ23ရက်နေ့ကစတင်ပြီးတော့ဒီကနေ့ထိတိုက်ပွဲတွေရက်စက်ဖြစ်ပွားနေတာကြောင့်ဒေသခံရွာသားတွေကလည်းနှိတ်ဆင်နဲ့မျှစိတ်ရှောင်နေရတယ်လို့ပန်းမြောင်းရွာသားတို့ကပြောပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တနှစ်နီးပါးတိုက်ပွဲစဉ်တွင်စစ်ရှောင်းဥယျာဉ်9000နီးပါးရှိလာနေပြီလို့လဲစစ်ရှောင်းကူညီပေးရေးအဖွဲ့ကနေခန့်မှန်းထားပါတယ်ခင်ဗျာ